85နှစ်မြောက်စင်ရတုပြည်တော်စုရဲ့အခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကထာဝရငြိမ်းချမ်းရေးရှိဖို့အတွက်မြို့မငြိမ်းချမ်းရေးတမိုင်းမှာတစ်ခါမှမရှိဘူးတဲ့တစ်ဖက်သက်အပြစ်ခတ်ရဲစဲထားကြောင်းနဲ့ကြိုတင်ကန့်သတ်ချက်မထားတဲ့ဆွေးနွေးပွဲကိုဖိတ်ကြားထားပါတယ်။ဒီဖိတ်ကြားချက်ပေါ်မှာတော့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကဒီဖိတ်ခေါ်ချက်ဟာအဓိကဖက်ဒရယ်ရေးတောင်းဆိုတဲ့တိုင်းရင်းသားလက်နက်ကိုင်တွေအတွက်ဖြစ်ပြီးတော့ကျန်ဒီမိုကရေစီတောင်းဆိုသူတွေအတွက်ပါလမ်းဖွင့်တင်ကြောင်းထောက်ပြလိုက်ပါတယ်ဒီသတင်းကိုတော့နေပြည်တော်ရောက်ရှိနေတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ခင်ဗျာ
85နှစ်မြောက်ဆင်ရတုပြည်တော်စုနေအခမ်းအနားကိုနေပြည်တော်မှာကျင်းပခဲ့ပြီးမြန်မာပြည်ငြိမ်းချမ်းရေးနဲ့ပတ်သက်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအခုလိုထည့်သွင်းပြောကြားပါတယ
်ဒီလိုတဲ့ကပြည်ပခါများချုပ်ငြိမ်းရေးရေးချီးတက်ခိုင်တဲ့ဆဘရငြိမ်းချမ်းရေးပြည်ဆောင်နိုင်ရေးတို့အတွက်ဆွေးကြရပါမယ်ဒါတွေကိုဆောင်တဲ့ခုအစိုးရနဲ့တပ်မတော်အနေနဲ့မြန်မာငြိမ်းချမ်းရေးဖြစ်စဉ်တစ်ပိုင်းမှာတစ်ခါမှမရှိခဲ့ဘူးတဲ့လက်လျောကမ်းလှမ်းချက်တစ်ခုကိုကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်တစ်ကတော့တစ်ဖက်သက်ကြိတ်ခတ်တတ်ခတ်မှုရပ်ဆိုင်ပေးခြင်းနဲ့နှစ်ကတော့သာဝရငြိမ်းချမ်းရေးကိုဦးတည်ပြီးကြိုတင်ကမ်းလှမ်းချက်ပထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲပြုလုပ်နိုင်ရေးကိုဖြည့်ဆည်းခြင်းပဲဖြစ်ပါတယ်
တဖက်သက်ပြစ်ခတ်ရစဲရေးကို2018ခုနှစ်ဒီဇင်ဘာလ21ရက်နေ့ကစပြီးယခုအချိန်ထိဆောင်ရွက်နေကြောင်းနဲ့ဒီလ6ရက်နေ့မှာလဲထာဝရငြိမ်းချမ်းရေးနဲ့စင်ရတုပြည်တော်စုနေအခမ်းအနားအတွက်ဖိတ်ခေါ်ခဲ့ကြောင်းထည့်သွင်းပြောကြားပါတယ်။စင်ရတုပြည်တော်စုနေအခမ်းအနားကို NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့နဲ့ရေးထိုးသေးတဲ့အဖွဲ့4ဖွဲ့တက်ရောက်ခဲ့တယ်လို့ကျန်သူတွေကိုဖိတ်ခေါ်ကြောင်းနဲ့အခုလိုဆက်လက်ပြောပါတယ်
။ဒီကနေ့အခမ်းအနားကိုလည်းအင်းစီလက်မရေးထိုးထားတဲ့တိုင်းတရက်တက်ကအဖွဲ့စည်း9ဖွဲ့နဲ့အင်းစီလက်မမရေးထိုးတွေ့ရသေးတဲ့တိုင်းတရက်တက်ကအဖွဲ့စည်း4ဖွဲ့တက်ရောက်တဲ့ရှိနေပါတယ်ဒီလိုတိုင်းရင်းသားပြည်သူလူထုအကျိုးကိုဦးထိပ်ထားတဲ့အဖွဲ့စည်းများအားလုံးပြည်တော်စုမြန်မာနိုင်ငံတော်အစိုးရကကျေးဇူးတင်ရှိပါတယ်ကျွန်တော်တို့အားလုံးငြိမ်းချမ်းရေးပန်းတံကိုဆွေးနွေးညှိနှိုင်းအပြေချာခြင်းဆိုတဲ့ဒီမိုကရေစီပြည့်စုံတဲ့အရေးဆက်သွားကြပါမယ်ဆက်ဆံသူများအားလုံးပါဝင်နေဘူးလေဆက်မှပြီးဖိတ်ကိုအပ်ပါတယ
်ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့ငြိမ်းချမ်းရေးဆွေးနွေးပွဲဖိတ်ခေါ်တာကိုကြိုဆိုကြောင်းပြောပါတယ်ဆက်လက်ပြီးမြန်မာပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာရွေးဥတော်လိုင်းရဲ့ကာလမတိုင်ခင်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတောင်းဆိုတာဟာအဓိကဖက်ဒရယ်အရေးဖြစ်ပြီးရွေးဥတော်လိုင်းရေးဟာဒီမိုကရေစီရေးဖြစ်ကြောင်းဒီအရေးနှစ်ခုကိုပူးတွဲဖြေရှင်းဖို့လိုအပ်ကြောင်းထောက်ပြပါတယ်
ကိုယ်နိုင်ငံရေးမှာကာလတစ်ခုနဲ့တစ်ခုမတူဘူးပေါ့နော်ဒီမျိုးတော်နိုင်ငံရေးမတိုင်ခင်တုန်းကတော့အဓိကလက်နက်ကိုင်ဒီဘက်ကဆိုတော့ EO နဲ့ပဲရှိတာ EO ရဲ့အခြေခံကတကယ်ကဖက်ဒရယ်ပဲဝါရာရေးရလက်နက်ကိုင်ရဲ့မာဒီကွန်မြူနတီပါတီကပြောရရင်တော့အခုချိန်မှာလက်နက်ကိုင်ပြောရှာမှုမရှိတဲ့လောက်ဖြစ်သွားအဲ့တော့ရှိနေတဲ့တိုင်းရင်းသား EO တွေကဒဏ်လူညီများရေးဖက်ဒရယ်ရေးပေါ်မှာမူတည်ပြီးတော့ဖြစ်တယ်ဆိုတော့နေဦးတော်နိုင်ငံရေးကကြတော့ဟိုအဓိကဒီမိုကရေစီရေးမဲဆန္ဒတွေအလဟတာဖြစ်သွားတယ်ဖြစ်ပြဖြစ်ခံရတယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့ပောက်ကွဲကြတာဖြစ်တော့ဒီမိုကရေစီနဲ့ဖက်ဒရယ်ကတွဲပြီးဖြည့်ဆင်းရမယ်လို့ရတယ်။နောက်တစ်ခုကတော့အခုကာလမှာ EO ရဲ့အပြင်ကိုဒီဇက်ပေါ်အစ်တတွေပေါ်တော့အဲ့တော့ဒီ player အစ်တတွေကိုကျွန်တော်တို့ဖယ်ပြီးစဉ်းစားလို့တော့မရဘူး။အဲ့တော့သူတို့နဲ့ပတ်သက်တဲ့အကြောင်းရင်းကိုလည်းကျွန်တော်တို့ကဖြည့်ဆင်းမှာအခုဖြစ်နေတဲ့ဒီလက်နက်ကိုင်ပဋိပက္ခတွေကျွန်တော်တို့ဖြည့်ဆင်းနိုင်တယ်လို့ပြောပါတယ်
လက်ရှိအချိန်နေမှာစစ်ကောင်စီနဲ့မြို့သားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေအကြားမှာပြည်ပခပြင်းထန်နေပြီပြည်စုံဆွေးနွေးရေးကိုလမ်းဖွင့်ထားတဲ့ကြောင့်အခုလိုဆက်ပြောပါတယ
်ကျွန်တော်တို့နေတာကတော့နိုင်ငံရေးဆိုတာစကားပြောရတာပဲဆိုတော့စကားပြောလို့အဆင်မပြေလို့လက်နက်ကင်ရအဲ့တော့လက်နက်ကင်ရင်းနဲ့တယောက်ကိုတယောက်အပြုတ်မတိုက်နိုင်ဘူးလို့ဆိုတော့ဖြစ်လာတဲ့အခါကျရင်စကားပြန်ပြောကြတာပေါ့နော်ဒါကြောင့်မလို့ဟိုအပိတ်တည်ပြောတာတော့မပေါ့ဘူးဟိုလုံးဝတွဲဆုံဆွေးနွေးမှုကိုလက်မခံဘူးဆိုတာမျိုးကဒါလမ်းကိုအသေးပိတ်လိုက်တယ်လို့ဖြစ်တယ်။ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့ကဟိုထိတွေ့ဆက်ဆံမှုဆွေးနွေးမှုဆိုတာကတော့လမ်းဖွင့်ထားဖို့လိုတယ်။ပဋိပက္ခပြင်းထန်နေတဲ့အချိန်မှာအပြည့်မထွက်သေးဘူးဆိုရင်တော့မှတွဲဆုံဆွေးနွေးမှုလမ်းကြောင်းကတော့ရှိထားဖို့လိုအပ်တယ်လို့ပြောပါမယ
်။လာမယ့်တနင်္ဂနွေနေ့မှာတော့ပြည်တော်စုနေ့အခမ်းအနားကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ထောက်ရငြိမ်းချမ်းရေးအကျိုးဆွေးနွေးဖို့ရှိနေပါတယ်။ဒီဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့စစ်ကောင်စီဘက်ကတင်ပြတဲ့သတင်းစကားတွေကိုဆုံးဖြတ်ချက်ပေးနိုင်တဲ့ခေါင်းဆောင်တွေစီကိုတည်ယူပေးသွားဖို့ညှိနှိုင်းတာတွေရှိနေပါတယ်။တက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်တချို့ကတော့ပြည်တော်စုနဲ့အခမ်းအနားကိုတက်ရောက်ပြီးငြိမ်းချမ်းရေးဆွေးနွေးပွဲကိုတော့တက်ရောက်မှာမဟုတ်ကြောင်းပြောဆိုထားတာတွေရှိနေပါတယ်။